အော်တိုဝါ30ရင်းကရုရှားလေရင်ပြတ်ကျခဲ့တဲ့ကိစ္စမှာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့အထောက်အထားမျိုးစုံစမ်းစစ်ဆေးသူတွေအနေနဲ့မတွေ့ရဘူးလို့အီဂျစ်နိုင်ငံရဲ့ဒီကနေ့ထုတ်ပြန်တဲ့ကနဦးစင်ခန်းစာထဲမှာဖော်ပြထားပါတယ်။ဇိုင်းငိုင်းကျွန်းဆွယ်ကလေရင်ပြတ်ကျမှုအတွင်းလူပေါင်း224ယောက်သေဆုံးခဲ့တာပါ။အရက်ဖက်လေကြောင်းဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာလေရင်ပကြောင်ပြတ်ကျတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေပေမဲ့အခုထိတော့အကြမ်းဖက်သမားတွေဒါမှမဟုတ်တခြားတိုက်ခိုက်မှုတစ်ခုခုကြောင့်ပြတ်ကျတဲ့လက္ခဏာတစုံတရာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ပြတ်ကျခဲ့တဲ့ Airbus လေယာဉ်ပေါ်မှာပောက်ကွဲစီရတဲ့ပစ္စည်းတက်ဆင်ထားခဲ့တယ်လို့ American ပြည်အောင်စုအပါအဝင်ရုရှားနဲ့အနောက်နိုင်ငံတွေကအစောပိုင်းကပြောဆိုခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ကလည်းဒီလေယာဉ်ပြတ်ကျတာဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးတော့ဒီဘုံပုံစံကိုလည်းထုတ်ပြန်ခဲ့ပါတယ်။နာမည်ကျော်ပန်းဖြစ် Scansham LCA ကနေပြန်တက်လာပြီးတဲ့နောက်လေယာဉ်ပြတ်ကျခဲ့တာကြောင့်ရုရှားနဲ့ Britain ကအီဂျစ်နိုင်ငံကိုပြန်တက်တဲ့လေယာဉ်တွေကိုရပ်ဆိုင်းခဲ့တယ်လို့ခရီးသွားလုပ်ငန်းအပေါ်လည်းထိခိုက်ခဲ့ပါတယ်။စတေမာလကုန်ပိုင်းကဆလုတ်စီးရမှာရုရှားကလေကြောင်းစစ်စင်ရေးစတင်ခဲ့တာကြောင့်ဒီပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ IS ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းရုရှားကစီးရသမရဘီရှောက် Air Assault ကိုထောက်ခံအားပေးတဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုဆင်နွှဲတာဖြစ်ပြီးစစ်သွေးကြော်တွေကိုတိုက်ခိုက်တာမဟုတ်ဘူးလို့ဆိုပြီးအနောက်နိုင်ငံအစိုးရရဲ့ဝန်ခံမှုကိုဝေဖန်မှုကိုခံခဲ့ရပါတယ်။ဇိုင်းနိုင်ကျွန်းဆယ်ကလေရင်ပြတ်ကျမှုပြီးမှတော့ IS တွေကိုပိုးပြီးတော့ပြင်းထန်တိုက်ခိုက်လာတာမျိုးတွေ့ရတယ်လို့ American Pentagon စစ်ထောင်စုချုပ်ကပြောဆိုပါတယ်ခင်ဗျာ။